ီသတင်းပါ English American Style ကန်တာမှာပထမဦးဆုံးတင်ပြပေးမှာကတော့
Smoke and Mirrors
ဖြစ်ပါတယ်ဆာလုံးပေါင်းက SMOKE Smoke ကမီဂိုANDN ကနေ MIRRORS Mirrors ကဂျေမုံတွေဒါမှမဟုတ်ကြိမှန်တွေဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်ဒီဘယ်ကတော့မီဂိုနဲ့ကြိမှန်တွေပေါ့ဒီသုံးဆင်းသက်လာတာကတော့မြက်လှက်ကဖြစ်ပါတယ်မြက်လှက်ပြဆရာတွေကသူတို့အုံဖွားဆိုပြီးမှန်းပြီးတော့ပျောက်စီလုတ်ချင်တဲ့ပစ္စည်းကိုလူတွေရဲ့အမြင်ကနေပျောက်ရလေအောင်ကြိမှန်တွေကိုသုံးမီဂိုလုံးတွေကိုသုံးပြီးမြက်လှက်ပြလေရှိတာကနေဒီအသုံးဆင်းသက်လာတာပါဒါကြောင့် idiom အသုံးရဲ့ဒေဘေကလည်းလှည့်ပြဖို့အမှန်ကိုကြိုးစားဖုံးကွယ်ဖို့ဟိုလိုလိုဒီလိုလိုမလိုက်တပယုံတင်ကြောင်တင်ဖြစ်အောင်လုပ်တာမျိုးတူကိုဆိုလိုတာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Is the current crisis smoke and mirrors or is it meant to cover the factthat the government will soon run out of money.
ဒီလက်ရှိပြဿနာဟာအမှန်ကိုဖုံးကွယ်ဖို့ကြိုးစားတာလား။ဒါမှမဟုတ်တကယ်ဖြစ်ရဖြစ်တဲ့အစိုးရရဲ့အသုံးစိတ်မကြမီကုံတော့မယ်ဆိုတာကိုဖုံးကွယ်ဖို့ရည်ရွယ်တာလားလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Is the current crisis smoke and mirrors or is it meant to cover the fact that the government will soon run out of money?
ဒုတိယတင်ပြပေးမယ့် idiom ကတော့
red herring
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက red red ကအနီရောင် herring herring ကမြောက် Atlantic သမုဒ္ဒရာမှာတွေ့ရတဲ့ငါးသလောက်ငါးမျိုးဖြစ်ပါတယ်။အဲ့ဒီငါးကိုကြက်တိုက်လိုက်ရင်အဲ့ဒီငါးဟာနီလာတဲ့အတွက်ကြောင့်လေ red herring ဆိုပြီးခေါ်ကြတာဖြစ်ပါတယ်။တိုက်ရိုက်ဒီဘက်ကတော့ကြက်တိုက်ထားတဲ့ငါးသလောက်အနီရောင်ပေါ့။idiom အသုံးကိုမပြောပြမီဒီအသုံးဆင့်တလာတဲ့နောက်ကျောင်းအမျိုးမျိုးရှိရာကနေတစ်ခုကိုရှင်းပြလိုပါတယ်။ရှေးတုန်းကရာဇဝတ်မှုကျူးလွန်သူတွေနောက်ကိုအနန့်ခံတဲ့ခွေးနဲ့လိုက်ရမှာသူတို့ရဲ့လူနံ့ပျောက်စီဖို့ red herring ဆိုတဲ့စစောကချမရှင်းပြထားတဲ့စက်တိုက်ထားတဲ့ငါးတလောက်အနှီးနှံ့ကိုသုံးပြီးအနန့်ပျောက်ရလီအောင်ရှေ့ကနေအဲ့ဒီငါးကိုဒီရုတ်တိုက်ဆွဲရကနေဒီအသုံးဆင့်တလာတယ်လို့ဆိုပါတယ်။ဒါကြောင့်မလို့ဒီအသုံးရဲ့ idiom ကတော့ရှင်းပါလေ။လွယ်မှားစေဖို့အမှန်ကိုမမြင်နိုင်စေဖို့စဝေစွာလှုပ်ကြံတဲ့တဲလွန်စာမျိုးချထားပေးတာမျိုးကိုဆုလိုတာဖြစ်ပါလေ။တနည်းတော့အာယုံပြောင်းရလျောင်ပေါ့။နောက်ပိုင်းနေ့စဉ်ဘဝမှာလေဥပမာရာဇဝတ်မှုကိုခြေရခံလိုက်ရမှာလမ်းလွဲစေဖို့မဆိုင်တဲ့တဲလွန်စာတစ်ခုခုကိုချထားတာမျိုးမှာအသုံးပြုလာသလိုအကျံစီတွေမှာလဲကိုကျံစီတာသူများမသိရလေအောင်ဖုံးကွယ်နိုင်မှုအာယုံစိုက်တာပြောင်းရလေအောင်သူလောသူလောတွေးစရာဖြစ်စီတဲ့တမျိုးတမျိုးထင်ရလေအောင်မသိမသာထဲ့ပြောတာလေးတွေမျိုးကို red herring လို့ရည်ညွှန်းပြောလို့ရှိပါလေဒီသုံးနယ်ပတ်သက်လို့ George Groupie ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The murderer dropped a red herring into a statementHe gave to the police detective. He wanted him to think he did not commit the crime.
လူသားသမားကရဲစုံတောက်ကိုစစ်ချက်ထွေရမှာသူ့အပေါ်အာယုံပြောင်းစီမဲ့တဲလွန်စထည့်ပြီးပြောပြလိုက်တယ်။သူအဲ့ဒီရာဇဝတ်မှုမကျူးလွန်ဘူးဆိုတာကိုထင်အောင်ထင်မှာဖြစ်လို့တဲ့သဘောနဲ့ပေါ့လို့အသေးပဲရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
The murderer dropped a red herring into a statement he gave to the police detective. He wanted him to think he did not commit the crime.
ခုနောက်ဆုံးတင်ပြပေးမှာကတော့
Funny business.
ဆိုတာပဲဖြစ်ပါလေ။စာလုံးပေါင်းက FUNNY funny ကရဲစရာ BUSINESS business ကစီးပွားရေးလုပ်ငန်းဆိုတော့စပိုက်ခုံရဲ့ဓာတ်ရိုက်ဒီဘယ်ကရဲစရာစီးပွားရေးလုပ်ငန်းပေါ့။idiom ဆိုတဲ့တဝိုက်ဒီဘယ်ကတော့ဒီနေရာမှာ funny ဟာရေစရာမဟုတ်ဖ ೇನೆ funny business ဆိုတာကမူမှားနာချင်းဝတ်တိတ်ခါနဲ့မညီတဲ့အပြုအမူအလေးအချင်ကိုရည်ညွှန်းတာဖြစ်ပါတယ်ကျမတို့မြန်မာမှာတော့တခုခုမဟုတ်တရုတ်လောက်တာပေါ့ဒီအသုံးနဲ့ပတ်သက်လို့ George ကိုပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
He says he's earning a lot of money but I have suspicions of his money-making tactics. I must say, he's up to some funny business.
Tuma wingwe kaung ne lo tu byo bi me. Tu ngwe sha de ni lan dwi po chino tan dia shi de bya. Ma hout yauk de khu khu do lou ni de lo byo a ma be lo de bi ya ba de. Uma go naw de khaw na sin chi cha ya aw.
He says he's earning a lot of money, but I have suspicions of his money-making tactics. I must say, he's up to some funny business.
Didrimba, jimpya gere, idiom atonui garo.
Smoke and mirrors, red herring, funny business.
Do pitcha bare. Now didrimba, kulu chimu male, nauta idiom atonui go, sele jimpya piu mamu, saumyo nasin jabashin.